တော်ရရှိမြတ်ခင်ဗျာတင်ပြရတော့တမချန်းစီစဉ်မှာဖះရှင်ရဲ့နှုတ်ကပတ်စကားတော်ခရိယံတမချန်းရဲ့ဓမ္မဟောင်းကျမ်းိုင်းတလဲဓမ္မသစ်ကျမ်းိုင်းတလဲလေးလာခဲ့ကြရမှာဓမ္မသစ်ကျမ်းိုင်းတွေကရှင်လုကာခရစ်ဝင်ကျမ်းကိုလေးလာပြီးစီခဲ့တဲ့နောက်ဒီကနေ့တင်ပြရတော့တမချန်းစီစဉ်မှာတော့ဓမ္မဟောင်းကျမ်းိုင်းထဲမှာပါရှိတဲ့တောလျာကျမ်းကိုဆက်လက်လေ့လာမှာဖြစ်ပါတယ်တောလျာကျမ်းကိုမလေ့လာမီဏ္ဍန်ဖြစ်နေအဲ့ဒီအချိန်အခါကာလတုန်းကအစ္စရေလလူမျိုးတွေရဲ့အခြေအနေတွေအလုံးစုံကိုဒေါက်တာထွန်းမြတ်ကြီးကတင်ပြထားပြီးတော်လျာကျမ်းအခန်းကြီး1အခန်းငယ်1ကနေအခန်းငယ်18အထိကိုတပါးရီးဆက်လက်လေ့လာသွားမှာဖြစ်ပါတယ်။ကျွန်တော်တို့လူသားတွေဟာလောကခီးသွွားဧည့်သည်တွေဖြစ်ကြတဲ့အတိုင်းအစဉ်အမြဲငြိမ်းချမ်းသာယာမှုအပေါင်းနဲ့ခံကြောင်းမနေနိုင်ပါဘူး။အထူးကြံဖြစ်တဲ့ဘဝတိုက်ပွဲတွေရဲ့ဝေးရာကိုပြေခွာနိုင်စွာမရှိပါဘူး။လောကရန်တရားတွေကိုရင်ဆိုင်ကြရတာကိုတွေ့ရမှာဖြစ်ပါတယ်။တော်လျာကျမ်းကိုမလေ့လာမီတိမတ်ဖွယ်ရာတွေကိုဤရန်ဖြစ်နေတင်ပြထားပြီးတော်လျာကျမ်းအခန်းကြီး1အခန်းငယ်1ကနေအခန်းငယ်18အထိကိုဒေါက်တာထွတ်မြတ်ကြီးကအခုလိုလေ့လာသုံးသပ်ဖော်ပြมาဖြစ်ပါတယ
်ဓမ္မဟောင်းကျမ်းနဲ့ဓမ္မသစ်ကျမ်းတွေကိုအလှည့်ကျလေ့လာနိုင်ဖို့အတွက်ကျွန်တော်တို့တင်သိရသောဓမ္မကျမ်းအစီအစဉ်ဟာမိษွေတို့ကိုစူးစမ်းပြီးတင်ဆက်ပေးနေခဲ့ပါတယ်အခုကျွန်တော်တို့အလှည့်ကျလာပြန်တာကတော့ဓမ္မဟောင်းကျမ်းမှသရုတ်ထကျမ်းကြီးဖြစ်တဲ့တောလဲရကျမ်းကြီးပါပဲတောလဲရကျမ်းဟာအင်္ဂလိပ်လို Numbers လို့ခေါ်ပါတယ်ဟေလသဆိုတဲ့ Greek ဝေါ်ဟာရအရာ arithmetic သို့မဟုတ် arithmetic ခေါ်ဂဏန်းတွက်ခြင်းဆိုတဲ့အဓိပ္ပာယ်ရှိပါတယ်။ဘာကိုတွက်တာလဲ။တခြားတော့မဟုတ်ပါဘူး။ဣသရေလလူမျိုးတော်ကိုရေတွက်ခြင်းပါ။စည်ရင်ယူခြင်းဆိုတဲ့အဓိပ္ပာယ်ပါ။သကောင်စည်ရင်ကောက်တယ်ပဲဆိုပါတော့။ဟုတ်ပါတယ်။ဧဂုတ်ထုဆိုတဲ့ Egypt နိုင်ငံကြီးစီကိုကျွံဘဝနဲ့ဆင်းသက်ခဲ့ရတဲ့ Israel ခေါ်တဲ့ဣသရေလဟာနိုင်ငံတော်ကိုမတည်နိုင်သေးပေမဲ့အေယာမလူမျိုးကြီးအဖြစ်ကျွံဘဝကိုလွတ်မြောက်လာခြင်းစည်ရင်စရားနဲ့ရေတွက်ဖော်ပြကြရမှာဖြစ်ပါလေဒီလိုဆိုတော့ဒါနဲ့ပဲဒီကျမ်းဟာစည်ရင်တွေကြီးပဲဖော်ပြနေတာလားဆိုတော့မဟုတ်ပြန်ပါဘူးလူမျိုးတော်ရဲ့တောမှာကျင်လည်ခဲ့ရသောနေ့ရက်များအကြောင်းကိုပို့ပြီးတော့ချေမှုန်းထားတာကိုတွေ့ရပါလိမ့်မယ်ဒါကြောင့်လဲပန်တတူးစ်လို့ခေါ်တဲ့သမာကျမ်းစာရဲ့ရှေးအကျဆုံးကျမ်းကြီး၅စုကိုရေးသားခဲ့သူမောရှိကအဲ့ဒီကျမ်းကြီး၅စုတည်းကအခုနံပါတ်၄သို့မဟုတ်သရုတ်ထကျမ်းကြီးကိုတောလဲရအကြောင်းနေရယ်စည်ရင်စရာယူတဲ့အကြောင်းနေရယ်ကိုပေါ်ပြထားတဲ့အတွက်ကြောင့်ဒေါက်တာဂျက်ဆန်လို့ခေါ်တဲ့ဆရာကြီးယူရသန်ကတောလဲရကျမ်းဆိုပြီးတော့အမည်ပေးလိုက်ခြင်းဖြစ်ပါတယ်ကျွန်တော်ကတမာကျမ်းစာဟာအသက်ရှိတယ်အချိန်အဝါကြီးမားတယ်တကောလင်းရောင်ပြင်းထန်တယ်ဆိုပြီးတော့တင်ပြရတော့တမာကျန်းကိုဏ္ဍန်စပြုကြတဲ့ကဖော်ပြခဲ့ပါတယ်အခုကဘာဦးကျန်းကနေပြီးစပြီးတော့တွေ့ကြည့်ဖန်ဆင်းခြင်းနဲ့အတူအဖြစ်အဖြစ်သောအရာတွေအမျိုးမျိုးကိုတွေ့လာရတယ်အဲ့ဒီထဲမှာဣသရေလလို့ဆိုတဲ့အမြုတေမိသားစုပေါ်ပေါက်လာတာကိုတွေ့ရတယ်ပြီးတော့အီဂျစ်နိုင်ငံတော်တဲကိုသူတို့နေခဲ့တဲ့ခါနန်မှာအငတ်ဘေးသင့်ပြီးမသေးဖို့အရေးအတွက်ဘုရားသခင်ပို့ဆောင်ပေးတယ်အဲ့ဒီမှာတင်အေဂုတ်ထုလို့ခေါ်တဲ့အီဂျစ်နိုင်ငံရဲ့မြို့ပြတိဆောက်ရေးတွေမှာအလုတ်လုတ်ခဲ့ရပြီးတဲ့နောက်နှစ်400လောက်ကျွန်ခံလိုက်ရတယ်။အဲဒီကနေမှတခါထွက်မြောက်ရကျမ်းမှာသူတို့အီဂျစ်လက်အောက်ကနေလွတ်မြောက်လာတယ်ဆိုတာကိုမြင်ရပြန်ပါတယ်။အဲ့ဒီအချိန်မှာတော့အမျိုးအနွယ်ကြီးဖြစ်နေပြီ။အဲ့ဒီအမျိုးအနွယ်ကြီးကိုသီနာတောင်လို့ခေါ်တဲ့အခုဆိုင်းနိုင်ဒေဝအရက်အထိဘုရားသခင်ဆက်လက်ပို့ဆောင်ပြီးတော့သူ့ကိုကိုးကွယ်ဖို့ရယ်သူ့ဥပရိသတွေကိုလိုက်နာဖို့ရယ်အမိန့်တွေချမှတ်ပေးခဲ့တာကိုတွေ့ရပါတယ်ဒီအချက်တွေကိုကျွန်တော်အဆက်အဆက်ထိထိမိမိလေ့လာခဲ့ရတဲ့အလျောက်အဲ့ဒီသမိုင်းအချင်းချုပ်ကိုပဲဆန်းစစ်ကြည့်ပါကျွန်တော်ပြောခဲ့တဲ့အတိုင်းဒီလောက်ရှင်းကြတဲ့သမိုင်းမှာဒီတက်ပို့ပြီးတော့အသက်ရှင်သန်တဲ့ဘာသမိုင်းတွေရှိနိုင်အောင်မလဲတခြားဘယ်ဘာသာရေးသမိုင်းမှာလဲဒီလိုအဆက်အဆက်နဲ့မတီးဆောက်နိုင်ဘူးလို့အားလုံးဟာဝန်ခံကြရမှာအမှန်ပဲဖြစ်ပါတယ်သင်သိရသောသမာကျမ်းတွေကသမိုင်းသင်ငန်းစာတွေဟာဘလောက်လေးနဲ့တလေအတိတ်ပဲပြေဝတယ်လေအခုကျွန်တော်တို့တောလဲရကျမ်းကိုရောက်ပြီသီနာဆိုတဲ့အရက်ဒေသကနေကာဒေရှဆိုတဲ့အရက်ကိုသူတို့ခီးထွက်ရပြန်တော့မယ်အဲ့ဒီအရက်ဒေသမှာတော့ဘုရားသခင်ရဲ့အမိန့်ကိုမလိုက်နာလို့ဣသရေလတွေဒုက္ခရောက်ရပါလိမ့်မယ်ဘယ်လိုဒုက္ခလဲဆိုတော့တောမှာမျိုးဆက်တစ်ခုကလူတွေသေတဲ့အချိန်တလဲလဲအချိန်ကြီးကုန်ဆုံးသွားရတဲ့ဒုက္ခကြီးပါပဲဟုတ်ပါတယ်အဲ့ဒီတောလဲရဘဝဣဒရီလာရဲ့ခန်းစားရပုံတွေကြေကွဲဝန်းနေစရာကောင်းပုံတွေလမ်းပြောက်မျက်စိလည်နေခဲ့ရပုံတွေကိုဒီကျမ်းမှာကျွန်တော်တို့အသေးစိတ်တွေ့ကြရမှာပါ ဒါကြောင့်လဲဒီကျမ်းဟာဣသရေလလူမျိုးတော်ကိုစည်ရင်ယူတဲ့အကြောင်းများဖော်ပြတဲ့ကျမ်းလေးဖြစ်တယ်။တစ်ချိန်တည်းမှာစည်ရင်ယူရလောက်အောင်များပြားနေတဲ့လူမျိုးတော်ရဲ့တောမှာကျင်လည်ခဲ့ရသောအကြောင်းများကိုဖော်ပြရတဲ့ကျမ်းလေးဖြစ်တယ်လို့ဆိုချင်ပါတယ်။မိတ်ဆွေအပေါင်းတို့ခင်ဗျာကျွန်တော်ရဲ့အသက်တာအသီးသီးဟာလူလောကခရီးသွားများရဲ့အသက်တာပဲဖြစ်ပါတယ်။အဲ့ဒီလောကခရီးသည်တွေအတွေ့ဒီလူမျိုးတော်ရဲ့တောလေဟာကျမ်းဟာဝိညာဉ်သင်္ကန်းစာများနဲ့ပြည့်ရှမ်းနေတာကိုကျွန်တော်တို့တွေ့ရပါလိမ့်မယ်။ဒါကြောင့်လည်းပဲအနန္တတကုရှင်ဘုရားသခင်ဟာကျွန်တော်အတွက်ဒီကျမ်းကိုထည့်သွင်းထားခြင်းပဲဖြစ်တယ်လို့ကျွန်တော်ဆိုချင်ပါတယ်။ယောမဩဝါဒစာအခန်းကြီး15အငယ်၄မှာငါတို့ဒီကျမ်းစာ၌ပါသောသီးခံခြင်းသက်သာခြင်းအကြောင်းများကိုအမိပြု၍မျှော်လင့်ရသောအခွင့်ရှိစေခြင်းဟာကျမ်းစာ၌အထက်ကရေးထားသမျှသည်ငါတို့ကိုဆုံးမဩဝါဒပေး၍ရေးထားသတည်းအဲ့ဒီလိုဖော်ပြထားတာကိုတွေ့နိုင်ပါတယ်။အဲ့ဒီအတိုင်းပါပဲ။ကောရိန္သုဩဝါဒစာပထမစာဆောင်အခန်းကြီး30အငယ်17ကြတော့ထိုအကြောင်းအရာရှိသမျှတို့သည်ပုံသက်သည်ဖြစ်အံ့သောငါထိုသူတို့၌ရောက်ကြ၏။ကတ်ကာလအဆုံးတွင်ဖြစ်သောဆုံးမစရာဘုကျမ်းစာ၌ရေးထားလျက်ရှိသတည်းလို့ကျွန်တော်တို့တွေ့ရပြန်ပါတယ်။ဟေဘရဲဩဝါဒစာအခန်းကြီး17အငယ်73မှာလေအတိတ်ကာလဘိုးဘေးတို့ဟာလေအခုကျွန်တော်တို့တွေလိုပဲလောကအာဂန္တုတွေဖြစ်ခဲ့တယ်ဆိုတာကိုအခုလို့ဖွက်ဆိုထားပါတယ်ယခုဆိုခဲ့ပြီးတော့လူအပေါင်းတို့သည်ဂရိတော်နှင့်ဆက်ဆိုင်သောအကျိုးကျေးဇူးကိုမခံရဘဲအဝေးကမျှော်မြင်လျက်စိတ်နှလုံးနှင့်ဖျက်ယမ်းလျက်မိမိတို့သည်မြေကြီးပေါ်မှာတကြွန်းသူတနိုင်ငံသားဧည့်သည်အာဂန္တုဖြစ်ပြီးကိုထင်ရှားစွာဝန်ခံလျက်ယုံကြည်ခြင်းစိတ်နှင့်သေလွန်ကြ၏အဲ့ဒီလိုတွေ့ရခြင်းဖြစ်ပါတယ်မိษွေအပေါင်းတို့ခမညာဒီလိုလောကခရီးသွားဧည့်သည်များဖြစ်တဲ့ကျွန်တော်တို့ဟာလောကသားဆိုတဲ့နာမည်နဲ့အတူအေးချမ်းငြိမ်သက်ခြင်းအစဉ်ရှိနိုင်ပါသလားကျွန်တော်ဟာအထီးကျန်များအဖြစ်နဲ့ဘဝတိုက်ပွဲများမှာဝေးရသို့ပြေးခွာနိုင်ကြပါသလားအစဉ်မငြိမ်းချမ်းမသာယာနိုင်ပါဘူးအထီးကျန်လို့လည်းထွက်မပြေးနိုင်ပါဘူးလူဖြစ်ရတဲ့လောကအလဲမှာကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေလူပီပြီးတော့လောကရန်တိုက်ပွဲအမျိုးမျိုးကိုရင်ဆိုင်ကြရမှာအေကံမုတ်ချက်ဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်ကိုရှင်ပေတရုဩဝါဒစာပထမစာဆောင်အခန်းကြီး1အငယ်17မှာအခုလိုဆုံးမထားတဲ့ကြံပိုင်းကိုတွေ့မြင်နိုင်ပါတယ်။ချစ်သူတို့ဝိညာဉ်နှင့်စစ်ပြိုင်တတ်သောကိုယ်ကာယတတ်မဲ့ခြင်းကိုရှောင်မိအကြောင်းဧည့်သည်အာဂန္တုကဲ့သို့သင်တို့ကိုငါတောင်းပန်၏ဆိုတဲ့အချက်ဖြစ်ပါတယ်။ဧသည်အာဂန္တုလို့ဘာကြောင့်ခေါ်တယ်လဲ။သေခြင်းဤအခြားမဲ့မှာကို့သာဝရအသက်တီးရာကောင်းကင်ဘုံရှိနေသေးလို့ပဲပေါ့။ပို့ပြီးတော့သာလွန်အရေးကြီးတဲ့အရက်ကိုဆက်ရအောင်မှမို့ပဲပေါ့။ဒါကြောင့်မို့ဧသည်အာဂန္တုဘဝကိုဧသည်အာဂန္တုအဖြစ်ပဲသဘောထားကြပါ။ကိုကာယတက်မဲ့ချင်းတွေထဲမှာအမြဲမကျင်လဲခြင်းမနဲ့ဝိညာဉ်နဲ့ဆန့်ကျင်တဲ့အသွေးအသားရမက်တို့ကိုရှောင်ကျဉ်ကြပါလို့ဒီကျန်းစာကဆုံးမလိုက်ခြင်းဖြစ်ပါတယ်။အဲ့ဒီလိုသာကိုကိုကိုချုပ်ကြည့်မယ်။တနည်းအားဖြင့်ထာဝရဘုရားကိုယုံကြည်အားကိုခုံလုံကြမယ်ဆိုရင်ဒီလောကခရီးသည်တွေအဖို့ခရစ်တော်ကိုယ်တိုင်မွဲ့ဆိုခဲ့တဲ့စကားသံတည်းဟာအလွန်အလွန်အတိတ်ပဲလေးနဲ့ပြီးတော့မှန်ကန်တဲ့ဓမ္မသဘောကိုထင်ရှားစေမှာပါ။ဒါကိုတော့ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး18အငယ်14မှ16ကိုကြည်ချင်းအားဖြင့်နားလည်နိုင်ပါလိမ့်မယ်။ကိုတော်ဤနှုတ်ကပတ်တရားကိုဤသူတို့အားအကျွန်ုပ်ပေးပါပြီအကျွန်ုပ်သည်ဤလောကနှင့်မဆက်ဆံတကယ်သို့ဤသူတို့သည်မဆက်ဆံကြသောကြောင့်လောကီသားတို့သည်ဤသူတို့ကိုမုန်းကြပါ၏ဤသူတို့ကိုဤလောကမှနှုတ်ယူမိအကြောင်းအကျွန်ုပ်တောင်းသည်မဟုတ်ပါမကောင်းသောအမှုအရာနှင့်ကင်းလွတ်စေခြင်းကစောင့်မတော်မူမိအကြောင်းကိုသာအကျွန်ုပ်တောင်းပါ၏ရှင်းပါတယ်နော်ဒီလောကကြီးကနေချက်ချင်းထုတ်ချောက်ကောင်းကင်ဘုံကိုရောက်ဖို့မဟုတ်ဘူးသခင်ထားသည်ရှင်သန်ရမယ်လောကရန်ကိုရင်ဆိုင်ရမယ်။ဒါပေမဲ့မကောင်းသောအမှုမှမနေရဘူး။မကောင်းသောအမှုအရာတွေနဲ့ကင်းလွတ်ရမယ်တဲ့။ဒီလိုကျွန်တော်တို့အတွက်အသက်လမ်းကိုပေးခဲ့တဲ့သခင်ဟာသူ့ကိုယ်သာအမိပြုမယ်ဆိုရင်အတိုင်းအဆမဲ့စွာသောကျေးဇူးများကိုပြုလိမ့်အောင်မယ်ဆိုတာကိုအဲ့ဒီရှင်ယောဟန်ခရစ်ဝင်မှာပဲအခန်းကြီး16ရဲ့ဏိဂုံးမှာကျွန်တော်တို့တွေ့နိုင်ပါသေးတယ်။သင်တို့သည်ငါ့ကိုအမိပြု၍ငြိမ်သက်ခြင်းရှိစေခြင်းဟာဤစကားကိုငါဟောပြောပြီသင်တို့သည်လောကဤဆင်းရဲဒုက္ခကိုခံရကြလိမ့်မည်သို့တော်လည်းမစိုးရိမ်ကြနှင့်ငါသည်လောကကိုအောင်ပြီဟုမိန့်တော်မူ၏အဲ့ဒီခိုင်ကန့်တဲ့သစ္စာစကားနဲ့ကယ်တင်ရှင်ကိုတော်တိုင်က ဂရိထားခဲ့ပါတယ်မိတ်ဆွေများခင်ဗျာကျွန်တော်အဖို့တောလေယာကျမ်းဟာစောင့်ဆိုင်းနေပါပြီဒီကျမ်းကြီးရဲ့အခြေခံအချက်ကလေးတွေကိုသိမှတ်ထားမယ်ဆိုရင်ကျမ်းကိုရှေ့ဆက်လေ့လာရမှာအကျိုးကျေးဇူးပို့ပြီးရှိနိုင်မှာဖြစ်လို့ကျွန်တော်အနည်းငယ်တော့ဖော်ပြလိုတာရှိပါတယ်ဝုပြုရာကျမ်းတဲ့ကာလအထိသီနာဆိုတဲ့ဆိုင်းနိုင်ဒေသမှာရောက်ရှိနေကြတဲ့ဣသရေလလူမျိုးတော်အဖို့ဘုရားသခင်ကမင်းတို့ကိုပေးမယ်ဆိုပြီးဂရိထားရခါနန်ပြည်အနောက်တောင်နေဆက်ကကာရေရှာဆိုတဲ့အရဟာ17ရက်ခရီးပဲရှိပါတယ်မိုင်150နဲ့200ကြာကွာဝေးပါလိမ့်မယ်ဒါကိုတော့တရားဟောရာကျမ်းအခန်းကြီး1ငယ်1အရာကျွန်တော်သိရှိရခြင်းဖြစ်ပါတယ်အဲ့ဒီခါနန်ရဲ့ဝင်ပေါက်ကာဒေရှာကိုအသွားမှာကေပြုတ်ဟတ်တဝါဆိုတဲ့အရက်မှာခိုနားရတဲ့ရက်ပေါင်း30နဲ့ပေါင်းလိုက်ရင်သီနာတောင်ကနေခါနန်ဟာရက်40ပဲကြာတဲ့ခရီးလို့ပြောနိုင်ပါတယ်ဒါပေမဲ့အလွန်ဆုံးမှရက်40သာရှိတဲ့ဒီခရီးကိုသူတို့ဟာနှစ်ပေါင်း40ကြာအောင်သွားရပါလိမ့်မယ်ဘာကြောင့်ဒီလိုဖြစ်တယ်လဲသူတို့ရဲ့အပြစ်ကြောင့်ပဲဘာအပြစ်လဲဆိုရင်တော့ဖျားသခင်ကိုမယုံကြည်ခြင်းဆိုတဲ့အခြေခံအားနည်းချက်ကိုဖော်ပြရပါလိမ့်မယ်အခုတောလေယာကျမ်းအခန်းကြီး1မှာတွေ့ရတဲ့လူမျိုးတော်ကိုပထမအကြိမ်စည်ရင်ကောက်တာနဲ့အခန်းကြီး26မှာဒုတိယအကြိမ်စည်ရင်ကောက်ခြင်းဟာတဲတော်ကိုစတင်တည်ချိန်ကနေတက်လိုက်မယ်ဆိုရင်38နှစ်နဲ့ဆယ်လကြာမြင့်တာကိုတွေ့ရပါတယ်အဲ့ဒီအချိန်ကာလကြာကန်နေမှာဣသရေလစစ်တိုက်နိုင်သူများ1820ဆုံးရှုံးသွားတယ်ဒါမှမဟုတ်ရင်လူဦးရေ1820ယော့နေသွားတယ်ဆိုတာကျွန်တော်တို့တွေ့ရပြန်ပါလေ။ဘာဖြစ်လို့လဲဆိုရင်အခန်းကြီး1အငယ်46အရာပထမစည်ရင်ဝင်သူစစ်တိုက်နိုင်တဲ့ဣသရေလဟာ63,550ရှိခဲ့ပြီးတော့ဒုတိယအကြိမ်ကောက်ယူမှုအရာအခန်းကြီး26အငယ်21မှာ63,930လာတွေ့ရတော့လို့ဖြစ်ပါလေ။မင်းတို့တွေစာပွားတိုးတက်ကြစေ၊သီးပွင့်ဝေစာကြစေဆိုပြီးတော့သူတို့ကိုဘုရားသခင်ကမှားတယ်အဲ့ဒီလိုရက်40ကိစ္စမှာဖျားကိုသွားပြီးတော့ကန်တကောစလှုပ်လို့နှစ်40ဖြစ်သွားတဲ့အချိန်မှာတော့မသီးမပွင့်နှံ့ယုံမကအခုလိုအနှုတ်လက္ခဏာကိုပြလိုက်ရခြင်းပဲဖြစ်ပါလေ။အီဂျစ်ကနေထွက်လာတော့ကအမျိုးသားကြီးပဲ6,000ဆိုတာဟာအမှန်တော့ကလေးနဲ့တက်ကြီးရွယ်အိုတွေရဲ့မိန်းမတွေရဲ့ကပြားတွေရဲ့မပါသေးပါဘူး။ဒေါက်တာမဲလ်ဗင်ဂရိုးဗ်ကယ်လီဆိုတဲ့ National Geographic Editor ဖြစ်ခဲ့သူဆရာကြီးကဒီလူဦးရေဟာနှစ်သန်းနဲ့သုံးသန်းကြားမှာရှိလိမ့်မယ်လို့ခန့်မှန်းပါတယ်ကျွန်တော်သာမန်အုံနောက်နဲ့တွက်လိုက်ရင်လေဒီအတိုင်းပဲအဖြေရှင်းရှင်းရနိုင်ပါလိမ့်မယ်ဣသရေလလူမျိုးတော်ဟာဒီခရီးစဉ်မှာဘုရားသခင်ရဲ့လမ်းပြခြင်းအတိုင်းခရီးသွားကြရပါတယ်မော့လို့ခေါ်တဲ့ဗျမ်းပရာလူအုပ်စုမဟုတ်ခဲ့တာကိုအလေးအနက်ကျွန်တော်တွေးရှိနိုင်ပါလိမ့်မယ်ဘုရားသခင်ရဲ့ဖန်ဆင်းတော်မူခြင်းအားလုံးကိုပန်းကလေးတပွင့်ကစပြီးတော့စကြဝဠာအထိကြည့်လိုက်ပါဗျံပရာတခုမှမရှိပါဘူးဗျံပရာဖြစ်နေတဲ့ဆိုရင်ဖြစ်အောင်လို့လူကသာစပြီးလုပ်ခဲ့တယ်လို့ကျွန်တော်အလေးအနက်ပြောချင်ပါတယ်ပြီးတော့လူသားဟာဝန်းကျင်လောကရဲ့အဆင့်တစားတွေအမခန်းလိလိရှင်သန်လှုပ်ရှားတာကိုကြည်ပြီးဒါဟာသဘာဝပဲသဘာဝတရားကြီးပဲဆိုပြီးရေရွတ်တက်ကြပါတယ်နောက်ကွယ်ကဖျားသခင်ဆိုတာကိုမေ့လျော့ကြောက်ခိုင်းကြတယ်တချို့ဆိုအရှင်းပြစ်ပယ်ကြပါလေ။ဆာလံဆရာက14ခုမြောက်သောသူ့ရဲ့ပြည်ချင်းအစမှာဖျားသခင်မရှိဟုမိုက်သောသူသည်ချင်တတ်၏လို့ဆိုခဲ့တဲ့အတိုင်းပဲပေါ့။ဟုတ်ပါတယ်။ကို့အသက်နဲ့ဝိညာဉ်ကိုခွေးနဲ့ကြောင်နဲ့ဝက်နဲ့လောက်ပဲသဘောထားပြီးတော့ဖျားမရှိဘူးဆိုတဲ့ဒီအတွေးဟာသတ္တိရှိတဲ့အတွေးမဖြစ်နိုင်ပါဘူး။လူမိုက်ရဲ့အတွေးပဲဖြစ်ရပါမယ်။ဒီစကြဝဠာအနန္တတစ်ခုလုံးကမြင်ရတဲ့လက်တွေ့သင်္ကန်းစာတွေဟာအကုန်လုံးကတော့ဖန်ဆင်းရှင်ရှိချောင်းကိုဖော်ပြနေပါတယ်ဒီဖန်ဆင်းရှင်ရဲ့အနန္တစွန့်အင်ကိုဖော်ပြနေတယ်လို့ကျွန်တော်ကတော့အလေးအနက်ခံယူပါတယ်ကဲအခုအချိန်ကစပြီးတော့တောလေယာကျမ်းအခန်းကြီး1ကိုစတင်နှ ಾಸ င်ကြပါစို့တောလေယာကျမ်းအခန်းကြီး1အငယ်1မှ3အထိဣသရေလအမျိုးသားတို့သည်အဲဂုတ်ထုပြည်မှထွက်၍ဒုတိယနှစ်ဒုတိယလပထမနေ့၌သီနာတော်ရင်ပရိသတ်စည်းဝေးရတဲတော်မှာထာဝရဘုရားသည်မောရှေအားမိန့်တော်မူပြီးကသင်နှင့်အာယုန်သည်ဣသရေလအမျိုးသားပရိသတ်တို့တွင်အသက်20လွန်၍စစ်တိုက်နိုင်သောယောက်ျားအပေါင်းတို့ကိုသူတို့အဆွေအမျိုးအသီးသီးအလိုက်စည်ရင်းယူလျက်တက်ခင်းကျင်း၍ ရေတွက်လောမိတ်ဆွေများခင်ဗျာသီနာတော်ဆိုတာဟာ wilderness of Sinai လို့ဆိုပါတယ်ဒီတော့သီနာတော်သို့မဟုတ် Sinai ဟာရိုးရိုးတော်မဟုတ်ပါဘူးစိန်ကြီးမြိုင်ကြီးဆိုတဲ့အတိတ်ပဲပတ်လဲမှောင်မဲဘာဆိုဘာမြမသေးခွဲတဲ့အရင်ကန္တာလို့ဆိုနိုင်တဲ့ရပ်ဝန်းဖြစ်ပါတယ်အဲ့ဒီမှာတိဆောက်တဲ့ဣသရေလတို့စီးဝေးရာတဲတော်ကနေဖျားသခင်သူတို့ကိုဆက်သွယ်ပါတယ်အခုအချိန်မှလဲစံတဝါဝါအသက်တာအသီးသီးနဲ့လူသားများအားလုံးဟာဖျားသခင်ရဲ့အမိန့်တော်ကိုယုံကြည်သူပြိသက်စီးဝေးရာတဲတော်ဖြစ်တဲ့အသင်းတော်များကနေတဆင့်ဖျားသခင်နဲ့ဆက်သွယ်နေနိုင်ပါတယ်အေဖဲ့ဩဝါဒစာအခန်းကြီး1အငယ်16မှ22အရာထို့ကြောင့်ငါတို့သည်တကြွတနိုင်ငံသားမဟုတ်ဧည့်သည်လည်းမဟုတ်ဖန်ရှင်သူတို့ဤအမျိုးသားချင်းဖြစ်ကြ၏။ဘုရားသခင်အိမ်တော်သားလည်းဖြစ်ကြ၏။အဘယ်သူနည်းဟုမူကားတမန်တော်တို့မှစ၍ပရောဖက်များဒီဟုသောတိုက်မြစ်အပေါ်၌သင်တို့သည်ထပ်ဆင်း၍တိဆောက်လျက်ရှိကြ၏။ထိုတိုက်တောင့်အမြင့်ကြောက်ကယေရှုခရစ်ဖြစ်သည်။ထိုကြောက်နှင့်ဒရိုက်လုံးသည်စိတ်ဆက်၍ကြီးပွားသဖြင့်ဘုရားသခင်အဖို့အလိုငါဖန်ရှင်သောဗိမ္မာန်တော်ဖြစ်၏။ထိုဗိမ္မာန်တော်၌လည်းဘုရားသခင်သည်ဝိညာဉ်တော်အားဖြင့်ကျင်းဝတ်တော်မူခြင်းအလိုငါသင်တို့သည်ငါတို့နှင့်အတူတည်ဆောက်ရရှိကြ၏အဲ့ဒီလိုအလေးနဲ့ဖော်ပြထားတာကိုတွေ့ရပါတယ်အခုဣသရေလလူမျိုးတော်ဟာစစ်တိုက်ဖို့ပြင်ဆင်ကြရတော့မယ်ဒါကိုဖျားသခင်အမိန့်ပေးနေတာထင်ထင်ရှားရှားကြီးဖော်ပြနေတယ်ဒါဘာဖြစ်လို့စည်ရင်ကောက်ရတယ်အသက်20ကျော်ပြီးတော့စစ်တိုက်နိုင်တဲ့လူတွေကိုသူတို့မျိုးနွယ်အုပ်စုအလိုက်စည်ရင်ကောက်ခြင်းလည်းဖြစ်တယ်တက်ခင်းကျင်း၍ရေတွက်ခြင်းလို့လည်းဆိုတယ်ဒီတော့အဖြေရှိပြီ။ဖျားသခင်ကရှေ့မှာစစ်ပွဲကြီးတွေသူတို့ရင်ဆိုင်ရမှာမို့လို့ပြင်ဆင်ခိုင်းနေပြီဆိုတဲ့အဖြေပဲ။အဲဂုတ်ထုလက်ကလွတ်အောင်သူတို့စစ်တိုက်ကြရပါသလား။မတိုက်ကြရပါဘူး။အကယ်၍သာသူတို့အဲ့ဒီအချိန်ကာလကအာနာရှင်ဖြစ်တဲ့အီဂျစ်ကိုတွားပြီးစစ်တိုက်ရင်သူတို့ကြီးများလွတ်ပေးလိုက်ရင်ဣသရေလဆိုတာဟာသမိုင်းမှာတောင်ပျောက်ကွယ်သွားပါလိမ့်မယ်။အဲ့ဒီအတိုင်းပဲလမ်းမှာအာမလဲလူမျိုးတွေနဲ့တိုက်တဲ့ကိစ္စလည်းရှိခဲ့သေးတယ်။အဓိကစစ်တိုက်ပေးခဲ့တာဟာသူတို့မဟုတ်ဘူး။ဖျားသခင်ကိုတိုင်ပဲဖြစ်ခဲ့ပါတယ်။အခုအချိန်မှာတော့ဖျားသခင်ပေးမယ်ဆိုတဲ့မြေကိုသူတို့ကိုတိုင်တိုက်ပြီးယူရလိမ့်မယ်။ဒါပေမဲ့ဖျားသခင်ကတော့ဥဆောင်မှုပေးမယ်။သူတို့ကိုလမ်းပြပို့ဆောင်မယ်ဆိုတာသမိုင်းကြောင်းအရာညင်းစရာအကြောင်းလုံးဝမရှိပါဘူး။ညင်းစရာဘာဖြစ်လို့မလိုပါတလဲ။ဒီပြည်ကိုသူပေးမယ်ဆိုကြဲကအဖြေကရှင်းနေပြီမဟုတ်ဘူးလားမင်းတို့တိုက်ကြည့်ပြီးရရင်လေယူကြပေါ့ကွာဆိုတဲ့စကားမျိုးမဟုတ်ပါဘူးမင်းတို့ကိုငါပေးမယ်ဆိုတဲ့သစ္စာစကားဟာအဖြေပဲဖြစ်ပါတယ်ခင်ဗျာကျွန်တော်ရဲ့လူဘဝအကြောင်းကိုပြန်ပြီးစဉ်းစားကြည့်ပါဖခင်သခင်ဟာအပြစ်မှကယ်တင်ရှင်ယေရှုကိုကျွန်တော်ကိုပေးထားပါတယ်သင်ရှင်းသောဝိညာဉ်တော်ဟာကျွန်တော်ကိုစောင့်ထိန်ပေးနေပါတယ်ဒီသာဝရအသက်လမ်းပေါ်မှာကျွန်တော်ကိုယ်တိုင်တိုက်ခိုက်သွားရမှာ ड़ी မရှိတော့ဘူးလားရှိတော့နေပါသေးတယ်အေဖဲ့ဩဝါဒစာအခန်းကြီး6အငယ်30မှာကြည်ပါကျွင်းသေးသောစကားဟူမူကားညီအကိုတို့သခင်ဖျားအားဖြင့်၎င်းတကိုးတော်အရှင်အားဖြင့်၎င်းခိုင်ကန့်ခြင်းရှိကြလောမာနဤပရိယေတို့ကိုစီတာနိုင်မည်အကြောင်းဖျားသခင်ပြင်ဆင်တော်မူသောလက်နှင့်ဆုံကိုဝတ်ဆင်ကြလောအကြောင်းမူကားငါတို့သည်အသွေးအသားရှိသောယံသူတို့နှင့်ဆိုင်ပြိုင်တိုက်လှန်ရကြသည်မဟုတ်အထွတ်အမြတ်တို့နှင့်၎င်းအာနာဇက်တို့နှင့်၎င်းလော့ကီမှောင်မိုက်ကိုအစိုးတရားပြုလုပ်သောမင်းတို့နှင့်၎င်းမိုးကောင်းကင်၌နေသောနတ်ဆိုးတို့နှင့်၎င်းဆိုင်ပြိုင်တိုက်လံရကြ၏အဲ့ဒီလိုရှင်းရှင်းကြီးတွေ့ရခြင်းဖြစ်ပါတယ်တိမောသေဩဝါဒစာဒုတိယစာဆောင်အခန်းကြီး1အငယ်3အရာယေရှုခရစ်ထံ၌ကောင်းသောစစ်သူရဲကဲ့သို့ဆင်းရဲကိုတီးခံလောဆိုပြီးတော့လေတွေ့နိုင်ပါသေးတယ်တခါတိမောသေဩဝါဒစာဒုတိယစာဆောင်အခန်းကြီး6အငယ်၁၂မှာကြည့်မယ်ဆိုရင်ယုံကြည်ခြင်းနဲ့ဆိုင်၍ကောင်းစွာသောတိုက်လှန်ခြင်းကိုပြုလောဆိုတဲ့အချက်ကိုတွေ့ရပါသေးတယ်။ဒီကနေ့ဒီကဘာကြီးဟာငြိမ်းချမ်းရေးကြွေးကြော်သံများနဲ့ပြည့်နှက်နေပါတယ်။ရှေးခေတ်ဂရစ်တို့လိုပဲယူတိုပီးယားလို့ခေါ်တဲ့အကျွင်းမဲ့ပြည်စုံတဲ့အိမ်မက်နိုင်ငံတော်ပေါ့။အဲ့ဒါကိုလောကနိဗ္ဗာန်လို့လည်းကျွန်တော်တို့ပြောလို့ရပါတယ်။အင်္ဂလိပ်လိုကတော့ယူတိုပီးယားလဲခေါ်တယ်။ Shangri-La လို့ဆိုမယ်ဆိုရင်လည်းရမယ်ဖြစ်ပါတယ်။အဲ့ဒီဂရစ်တို့မျှော်လင့်တဲ့ယူတိုပီးယားသို့မဟုတ်ရှန်ဂရီလာကိုလူသားတွေဟာအလွန်မျှော်လင့်ကြပါတယ်။အဲ့ဒီလိုကြွေးကြော်မျှော်လင့်လျက်ကပဲငြိမ်းချမ်းရေးအသံတွေကိုပေးနေရင်ကပဲအေယာမစစ်ပွဲကြီးတွေကိုလေလူအဖွဲ့အစည်းဟာမရှောင်နိုင်ကြဘူး။ဗ ဘယ်တော့မှလဲရှောင်နိုင်မယ်လို့ကျွန်တော်တူးချင်းအနေနဲ့ကတော့မယုံကြည်ပါဘူး။နိုင်ငံတိုင်းနိုင်ငံတိုင်းဟာကာကွယ်ရေးအတွက်အမြဲပြင်ဆင်နေကြရတယ်မဟုတ်ဘူးလား။ဒါဟာအပြစ်လူပောင်ရဲ့ပဂရိအခြေအနေမှန်ပဲဖြစ်ပါတယ်။တောလေယာကျန်းဟာအဲ့ဒီမှောင်ကြီးဝိုးတော်ဂန္ဓာယကဘာကြားကကျွန်တော်လူသားများအတွက်ဖျားသခင်ရဲ့လမ်းညွန်ကျမ်းအဖြစ်ထင်ထင်ရှားရှားကြီးတွေ့လာရပါလိမ့်မယ်။တောလေယာကျန်းအခန်းကြီး1အငယ်၄နှင့်5အမျိုးအနွယ်အသီးအသီးတမျိုးတယောက်စီမိမိအမျိုးအနွယ်၌သကြီးဖြစ်သောလူတို့သည်သင်တို့နှင့်အတူကူညီ၍ထိုအမှုကိုဆောင်ရကြမည်သင်တို့နှင့်အတူကူညီ၍အမှုကိုဆောင်သောသူဟူမူကားရုဘင်အမျိုးရှေဒုရသာအေလိဇုရာဖျားသခင်ဟာဣသရေလအမျိုးအနွယ်တခုချင်းတည်းကသကြီးတဦးစီကိုခေါ်ယူပြီးတော့ဒီလိုစည်ရင်းကောက်ယူမှုကိုလှုပ်ဆောင်စေဖို့စေခိုင်းခြင်းဖြစ်ပါတယ်ဆွေမျိုးຫນွယ်စု7ခုရှိပါတယ်။လေဝိအမျိုးသားတွေကိုပရောဟိတ်တာဝန်များတည်ထံပေးထားပြီးဖြစ်တဲ့ကြောင့်ဒီထဲမှာစည်ရင်ထည့်မထားပါဘူး။ယောသတ်အမျိုးအຫນွယ်မှာတော့အေဖရိန်နဲ့မနာရှေအမျိုးဆိုပြီးအမျိုးနှစ်ခုထပ်ပြီးတော့ခွဲနိုင်ပါတယ်။အကုန်လုံးကဘုရားသခင်အတွက်အရေးကြီးလို့သူကိုယ်တိုင်တကြီးတယောက်စီကိုအမျိုးရဲ့နာမည်နဲ့ဖော်ပြပြီးခေါ်ဆိုပါတယ်။ကျွန်တော်အနေနဲ့ကတော့ဘုရားသခင်ရဲ့ဆန္ဒမှန်ကိုနားလည်ဖို့အမျိုးတိုင်းစိတ်အောင်မဖော်ပြတော့ဘဲနဲ့ရူဘင်အမျိုးရှေဒုရသာအေလိဇုရကိုပဲအပြားဆွတ်ပြီးတော့ဖော်ပြလိုပါတယ်။ကပ္ပဦးကျမ်းအခန်းကြီး49အငယ်34အရာယာကုပ်သို့မဟုတ်ဣသရေလရဲ့သားကြီးရူဘင်ကိုရေခဲသို့ပွက်ထသောသဘောရှိ၍ထူးမြတ်ခြင်းမရောက်ရာသင်သည်အဖ၏အိယာကိုတဲ့၍ညှဉ်းညူးစေ၏ဆိုပြီးတော့ယာကုပ်ကဗျာဒိတ်ပေးခဲ့ပါတယ်။ဟုတ်ပါတယ်ရူဘင်ဟာသူ့ညီကလေးယောသတ်အသက်ကိုကယ်ခဲ့တဲ့အကိုကြီးအဖြစ်မှတ်မိရမှာဖြစ်တယ်လို့အဖေရဲ့မယားတယောက်ဖြစ်သူဘီလဟာကိုမှောက်မှားခဲ့တဲ့အပြစ်ရှိလူသားကြီးတယောက်ဖြစ်ခဲ့ဘူးပါတယ်ဒါကိုကပ္ပဦးကျမ်းအခန်းကြီး35အငယ်22မှာပြန်ပြီးတော့ကြည့်မြင်နိုင်ပါတယ်အဲ့ဒီရူဘင်အမျိုးတဲကအခုတော့ဘုရားသခင်ကအေလိဇုရာကိုတကြီးအဖြစ်ရွေးခဲ့ပါပြီအဲ့ဒီအေလိဇုရာဆိုတာဟာအကျွန်ုပ်ဤဖျားသည်ကြောက်ဖြစ်ဤဆိုတဲ့အတိတ်ပဲဖြစ်ပါတယ်။ဒါကြောင့်ရေခဲသို့ပွက်ထတတ်သောရူဘင်အမျိုးအနွယ်မှကြောက်နှင့်တူသောဖျားကိုရှားဖွေနိုင်ရလိမ့်မည်ဆိုတဲ့အချက်ကိုကျွန်တော်ဒီနေရာမှာသင်ခန်းစာရယူတိုက်လာပါတယ်။အငယ်18နဲ့18ထိုသို့နာမည်နှင့်ရွေးကောက်တော်မူသောသူတို့ကိုမောရှေနှင့်အာယုန်သည်ခေါ်၍ဒုတိယလပထမနေ့၌ပရိသတ်အပေါင်းကိုစည်းဝေးစေပြီးမှအဆွေအမျိုးစည်းရင်းကိုဖော်ပြ၍အနှစ်20လွန်သောသူတို့ဤနာမည်ပေါင်းကိုမှတ်သဖြင့်အမျိုးစည်းရင်းဖော်ပြခြင်းဆိုတာဟာတမန်ကျမ်းစာမှာအလွန်အရေးကြီးပါတယ်။ဘာဖြစ်လို့အရေးကြီးတယ်လဲဆိုရင်ဖျားသခင်ဟာဓမ္မသမိုင်းကိုရွေးကောက်တော်မူသောဣသရေလလူမျိုးနဲ့ဇိုင်ဖွဲ့ပြီးတော့သမိုင်းရှေကြီးတစ်ခုအဖြစ်ဖော်ပြသွားမှာကြောင့်ဖြစ်ပါတယ်။အဲဒီလိုဣသရေလအမျိုးနဲ့သာဇိုင်ကိုတိဆောက်ယုံမကသားတော်ရှင်ကယ်တင်ရှင်သခင်ခရစ်တော်ဟာဣသရေလအမျိုးကနေပေါ်ထွန်းရမှာမဟုတ်လို့ပို့ပြီးတော့အရေးကြီးသွားတယ်လို့ဆိုနိုင်ပါသေးတယ်။ဒီလိုစည်ရင်းစရာနဲ့အခိုင်အခန့်ဖော်ပြနိုင်ခြင်းကြောင့်လေခရစ်တော်ဟာဖျားသခင်ရဲ့သားတော်ဖြစ်တယ်လို့လောကရဲ့ထုံတန်းစင်လာအရာလေဒါဝိဒ်ဤမင်းမျိုးဆိုတဲ့အချက်ကိုကျွန်တော်တွေ့လာရပါတယ်။ဒါဟာဖျက်လို့မရနိုင်အောင်ထင်ရှားစေခဲ့တဲ့ကယ်တင်ရှင်သခင်ခရစ်တော်